Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ15ရက်စနေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်တော်တာရှင်များကျမကြပါရဲ့လားကျမနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသွားမှာပ
ါကျမရဆုမြတ်မှာပါရှင်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ဒီ G20 ထိပ်သီးစည်းဝေးပွဲကိုဩစတြေးလျနိုင်ငံ Brisbane မြို့မှာစတင်ကျင်းပနေပါတယ်အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာတော့အင်အားပြင်းငရင်တခုလှုပ်ခတ်သွားပြီးတဲ့နောက်မှာဆူနာမီသတိပေးချက်ကိုယာယီထုတ်ပြန်ခဲ့ရပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒာချမ်းနဲ့ကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ရန်ကုန်မှာအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကပ်ကွက်တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတို့တပိတ်ဆင်နွှဲနေတဲ့ဒုတိယနေ့မှာတော့
အလို့ကျင်းနေကြီးလိုက်တပိုင်းကျွန်တော်တို့သွေးနေတဲ့ခြေစပ်စက်တူတဝိုင်းအားရတယ်ပို့စနေတော့ကြောက်လာမှာပါ။သွေးနေချောနေ
ကျောင်းသားကောင်းဆောင်တွေဟောပြောနေတဲ့အတန်းကိုကြားခဲ့ရတာပါရှင်ဒီအကြောင်းအသေးစိတ်ကိုသတင်းတွေအပြီးမှာတင်ဆက်ပေးမှာပါကြအပြင်အမေရိကန်သမ္မတဘရက်အိုဘားမားရဲ့မြန်မာပြည်ခီးစဉ်အတွင်းရှမ်းလူမှုအဖွဲ့12ဖွဲ့ကတောင်းဆိုချက်တွေအကြောင်းစူးစီးတင်ပြချက်တွေနဲ့အတူမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကိုနိုင်ငံတကာဆက်ရာဇဝတ်ခုံရုံးကိုတင်ဖို့ကုလသမဂ္ဂအထွေထွေညီလာခံမှမဲပေးအတည်ပြုဖို့အလားအလာရှိနေတဲ့စာရန်အပေါ်မြောက်ကိုရီးယားရဲ့ကြိုပမ်းချက်စတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနောက်ပိုင်းမှာဆက်တိုက်တင်ပြသွားဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့စနေနေ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်းနဲ့မနနာချန်တို့ကကြေညာပေးပါမယ်ရှင
်ပြည်ရင်းစုစုပေါင်းထုတ်ကုန်တန်ဖိုး GDP ကိုကမ္ဘာမှာဒေါ်လာ1 trillion တိုးအောင်လို့အစပြုဆောင်ရွက်မှုတစ်ခုအတိုင်းအကောင့်ထဲပေါ်လုံးကြဖို့အတွက်ကမ္ဘာကောင်းဆောင်တွေကိုဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကတိုက်တွန်းပြီးတော့6ချိန်မြောက်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးစည်းဝေးပွဲကို Brisbane မြို့မှာဖွင့်လှစ်ခဲ့ပါတယ်ကမ္ဘာကြီးမှာလုံခြုံရေးအန္တရာယ်တွေပြဿနာတွေပိုင်တဲ့အငင်းပွားမှုတွေရှိနေပေမဲ့ G20 တက်ရောက်နေကြတဲ့ကမ္ဘာကောင်းဆောင်တွေအနေနဲ့စီးပွားရေးကိစ္စတွေကိုလည်းအာရုံစိုက်တဲ့လို့ Mr. Abbott ကပြောကြားခဲ့ပါတယ်စီးပွားရေးတိုးတက်စေမယ့်အစီအစဉ်တွေကြောင့်အလောက်အကန့်တန်းချီကိုဖန်တီးပေးမှာဖြစ်တယ်လို့ပုံမလွတ်လပ်တဲ့ကုံသွယ်မှုနဲ့အခြေခံအဆောက်အုံတွေမှာရင်းနှီးမြှုပ်နှံမှုကနေလာမယ့်9နှစ်အတွင်းမှာကမ္ဘာ GDP ကို200ခိုင်နှုန်းကျော်တိုးတက်လာလိမ့်မယ်လို့ Australia ဝန်ကြီးချုပ်ကဆိုပါတယ်ဒေါ်လာ1 trillion အထိတိုးတက်အောင်လို့ဘယ်လိုလုပ်ကြမလဲဆိုတာကိုဒီထိပ်သီးစည်းဝေးပွဲမှာနိုင်ငံတစ်ခုချင်းစီကအစီအစဉ်တွေတင်ပြကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ G20 ထိပ်သီးစည်းဝေးပွဲကတော့နှစ်ဖန်တနင်္ဂနွေနေ့မှာပြီးဆုံးမှာဖြစ်ပြီးအဲ့ဒီခါကျရင်နိုင်ငံတွေမှာဘာတွေအောင်မြင်မှုရခဲ့တယ်လဲအနာဂတ်မှာဘာတွေအောင်မြင်အောင်လုပ်ချင်တယ်လဲဆိုတဲ့အနှစ်ချုပ်ကိုထုတ်ပြန်ကြမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာတခုတည်းသောမဟာအင်အားကြီးနိုင်ငံဖြစ်တဲ့အတွက် IS အကြမ်းဖက်အုပ်စုကိုချေမှုန်းရေးအနောက်အာဖရိကအီဘိုလာရောဂါတိုက်ဖျက်ရေးကမ္ဘာရာသီဥတုပိုနွေးလာမှုကိုကင်တွယ်ဖြေရှင်းရေးစတဲ့ကမ္ဘာပြည်ထနာတွေကိုဦးဆောင်ဖြေရှင်းဖို့ထူးခြားသောတာဝန်ရှိနေတယ်လို့သမ္မတအိုဘားမားကပြောကြားလိုက်ပါတယ်။အာရှပစိဖိတ်ဒေသအရေးကိုအမေရိကန်အစိုးရအနေနဲ့ဆက်လက်အာရုံစူးစိုက်သွားမယ်လို့လည်း G20 ထိပ်သီးအစည်းအဝေးပွဲအတွက်ရောက်ရှိနေစဉ် Brisbane တက္ကသိုလ်မှာသမ္မတအိုဘားမားကစနေနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။အာရှဒေသရဲ့ထိရောက်တဲ့လုံခြုံရေးကိုဩဇာရဲ့ဝန်ထူထောင်မှုနိုင်ငံကြီးတွေကနိုင်ငံငယ်တွေအပေါ်နိုင်ထက်စီရင်ပြုလုပ်မှုတွေအပေါ်မှာအခြေမခံပဲမဟာမိတ်ဖွဲ့စည်းမှုနဲ့နိုင်ငံတကာဥပဒေတွေအပေါ်မှာသာမူတည်ရမယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်။တရားဝင်လုံပိုင်ခွင့်ဆိုတာဟာဒီမိုကရေစီနဲ့အများပြည်သူတို့ရဲ့သဘောတူညီမှုဒီသာလျင်တရားဝင်လုံပိုင်ခွင့်အတွက်တခုတည်းသောစစ်မှန်သောအရင်းမြစ်ဖြစ်တယ်လို့လည်းဆိုခဲ့ပါဗျ။အမေရိကန်ပြည်ထောင်စုအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ရာသီဥတုပြဿနာဖြေရှင်းရေးမှာကူညီဖို့အတွက်အမေရိကန်ဒေါ်လာတန်ပေါင်း3,000ထည့်ဝင်ဖို့လည်းကြေညာသွားခဲ့ပါဗျ
။ယူကရိန်းအပေါ်ရုရှားရဲ့ရန်လိုနေမှုဟာကမ္ဘာကအဲ့ဒီအပေါ်ကိုဒီကမ္ဘာကနေပြီးတော့အမေရိကန်ကဥဆောင်ချန့်ကျင်နေတယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်မလေးရှားလေကြောင်းလိုင်းလေယာဉ် MH17 ကိုပစ်ချခဲ့တာမျက်မြင်တွေ့ခဲ့ကြတာနဲ့အတူရုရှားဟာဒီကမ္ဘာအန္တရာယ်တစ်ခုဖြစ်နေတယ်လို့ဩစတြေးလျနိုင်ငံကွင်းစ်လန်တက္ကသိုလ်မှာသမ္မတအိုဘားမားကမိန့်ခွန်းပြောကြားခဲ့တာပါကမ္ဘာမှာတခုတည်းသောမဟာအင်အားကြီးနိုင်ငံတစ်ခုအနေနဲ့လည်းယူသင့်ယူတိုက်တဲ့တာဝန်ကိုအမေရိကန်ကဝမ်းမြောက်စွာယူပါတယ်လို့သမ္မတအိုဘားမားကဆိုပါတယ်အမေရိကန်သမ္မတနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာဒီကမ္ဘာစီးပွားရေးအင်အားကြီး G20 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်ဩစတြေးလျနိုင်ငံ Brisbane မြို့မှာရောက်နေကြတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲ ယူကရိန်းအရှေ့ပိုင်းမှာဖြစ်နေတဲ့ပြဿနာတွေကိုရုရှားလိုလားတဲ့ခွဲထွက်ရေးသဘုံတွေနဲ့တွဲဆောင်ဆွေးနွေးအဖြစ်ရှာရမယ်လို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကပြောထားပါတယ်။ဒါပေမဲ့အပြစ်ခတ်ရစဲရေးသဘောတူညီမှုပြတ်ပြားသွားပြီဆိုရင်တော့ယူကရိန်းစစ်တပ်ဘက်ကပြန်ပြီးတော့တိုက်ဖို့ဝင်မလွေးဘူးလို့လည်းသမ္မတပေါ်ရိုရှန်ကိုကတောက်ကြနေကပဲပြောခဲ့ပါတယ်။ယူကရိန်းနဲ့အပေးအယူလုပ်သဘောတူညီမှုတစ်ခုရကျင်ပါတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပေမဲ့လည်းယူကရိန်းကဒီသဘုံတွေထိမ့်ချုပ်ထားတဲ့နေရာတွေမှာရုရှားစစ်သားတွေမရှိသလိုရုရှားလက်နက်တွေမရှိပါဘူးလို့လည်းသူကညှင်းဆန်ခဲ့ပါတယ်။ရုရှားရဲ့ရန်လိုမှုကိုရပ်သွားအောင်လုပ်နိုင်လောက်အောင်လို့စစ်တပ်ကိုအင်အားရှိအောင်လုပ်ဖို့ကယူကရိန်းရဲ့နံပါတ်1ဦးစားပေးဖြစ်တယ်လို့ယူကရိန်းဝန်ကြီးချုပ်အာဆန်ဂျီယာဆန်ညုတ်ကဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာရုရှားတန်ကားတွေလက်နက်တွေဟာဒီနေကြားဖြတ်ပြီးတော့ယူကရိန်းအရှေ့ဘက်ကိုဝင်ရောက်ခဲ့တယ်လို့နေတိုးအဖွဲ့နဲ့ဥရောပစောင့်ကြည့်ရေးအဖွဲ့တို့ကပြောပါတယ်ရှင်။
နိုင်ဂျီးရီးယားစစ်သည်ကြွဘိုကိုဟာရန်အဖွဲ့ကနေနိုင်ငံအရှေ့မြောက်ပိုင်းကချီဘော့မြို့ကိုသိမ်းပိုက်လိုက်ပါပြီ။ဒီမြို့ဟာဆိုရင်အခုနှစ်အစောပိုင်းတုန်းကဘိုကိုဟာရန်အဖွဲ့ကနေပြန်ပြေးဆွဲသွားခဲ့တဲ့အကြောင်းသူလေး200ကျော်နေခဲ့တဲ့မြို့လည်းဖြစ်ပါတယ်။ဘိုကိုဟာရန်အဖွဲ့ခေါင်းဆောင်အဘူဘာကာကနေစော်ဘွားယာရူအတွဲလို့ကြေညာခဲ့တဲ့ဒီနှစ်အတွင်းမှာပဲနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘော်နိုနဲ့အာဒမာဝါပြည်နယ်တွင်းကမြို့တော်တော်များများကိုဘိုကိုဟာရန်အဖွဲ့ကသိမ်းပိုက်ထားတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကတော့ချီဘော့မြို့အခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးတော့နိုင်ဂျီးရီးယားအစိုးရကိုဆက်လက်အကူအညီသွားဖို့တန်ဖိုးထံချထားတယ်လို့ပြောဆိုခဲ့ပါတယ်။ဒီနှစ်ဧပြီလ14ရက်နေ့တုန်းကချီဘော့မြို့အထက်တန်းကျောင်းသူလေးတွေပြန်ပွေးဆွဲခံခဲ့ရတဲ့သတင်းဟာဆိုရင်ကမ္ဘာထိပ်တန်းသတင်းတွေမှာပါဝင်ခဲ့ပြီးတော့ကမ္ဘာရာဇဝတ်မှုအဖြစ်နဲ့လည်းသတ်မှတ်ထားခဲ့တာဖြစ်ပါတယ်။အမေရိကန်၊ဗြိတိန်နဲ့တခြားမဟာမိတ်နိုင်ငံတွေကနေခြေရာခံစုံစမ်းထောက်လှမ်းမှုတွေကိုကူညီပေးနေပေမဲ့လို့ဒီအကြောင်းသူလေးတွေကိုအခုထိတော့နိုင်ဂျီးရီးယားအစိုးရအနေနဲ့ကယ်တင်နိုင်ခြင်းမရှိသေးပါဘူး။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာအသစ်ပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲကိုဒီကနေ့ရန်ကုန်မြို့မှာဒုတိယနေ့အဖြစ်နဲ့အကြောင်းသားတွေဆန္ဒပြခဲ့ကြပါတယ်။အမေရိကန်သမ္မတရန်ကုန်မြို့မှာရောက်နေတဲ့တောက်ချာနေကလည်းယာနဲ့ချီတဲ့အကြောင်းသားတွေချီတဲ့ဆန္ဒပြခဲ့ပါတယ်။ပညာရေးဥပဒေသည်ဟာတက္ကသိုလ်တွေကိုဗဟိုကားပဲဆက်ချုပ်ကင်ခွင့်ပေးထားပြီးတက္ကသိုလ်တွေကိုကိုယ်ပိုင်စီမံခန့်ခွဲမှုပေးဖို့အားထုတ်မှုတွေကိုပယ်ချလိုက်တာဖြစ်တယ်လို့အရက်ဖက်အဖွဲ့တွေကပြောနေကြပါတယ်။ဒီကနေ့ဆန္ဒပြကြသူတွေဟာရန်ကုန်တက္ကသိုလ်ကိုချီတက်ခဲ့ကြပြီးတော့တာဝန်ရှိသူတွေကဖွင့်မပေးတဲ့အတွက်တော့ခတ်ထားတဲ့ဝင်းဂိတ်တွေကိုကြော်တက်ခဲ့ကြပါတယ်။ကျောင်းသားတမကအဆောက်အဦဟောင်းရှိခဲ့တဲ့နေရာရှိမှထိုင်သပိတ်မှောက်ခဲ့ကြပြီးတော့သူတို့ကိုဖမ်းကျင်လဲဖမ်းနိုင်တယ်လို့ကျောင်းသားတွေကပြောခဲ့ကြပါတယ်။ကိုလိုနီခင်းတဲ့စစ်အစိုးရလက်ထက်မှာကျောင်းသားအခွင့်အရေးတောင်းဆိုရင်းနဲ့တေဆုံသွားခဲ့ကြတဲ့သူတွေကိုလည်းကျောင်းသားတွေကဥညွတ်အောင်းမိခဲ့ကြပါတယ်။အဲ့ဒီနောက်မှာတော့ကျောင်းသားတွေဟာညင်ငင်းချမ်းချမ်းနဲ့တက္ကသိုလ်ဝင်းထဲကနေပြီးတော့ပြန်ထွက်သွားခဲ့ပြီးမြဲဆက်ပြီးတော့ဆန္ဒပြမယ်လို့ပြောပါရရှင်
။အင်ဒိုနီးရှားနိုင်ငံကန်ဂျစ်တခုမှာအင်အားပြင်းကလင်းတခုလုခတ်ခဲ့တာကြောင့်မလို့အဲ့ဒီဒေတာတဝိုက်ကနေမိုင်ပေါင်း190လောက်အထိကိုဆူနာမီသတိပေးချက်တွေထုတ်ပြန်ထားပါဗျ။ဒေတာစံတော်ချိန်စနေနေ့မနက်10နာရီခွဲကျော်မှာပြင်းအား 9.3 ရှိတဲ့ငလင်းလုခတ်ခဲ့တာနဲ့ချက်ချင်းဆိုသလိုပဲလူတွေဟာအဆောက်အဦတွေကနေထွက်ပြေးခဲ့ကြတာကိုရုံမြင့်တန်ကြားတခုမှာပြသခဲ့တာပါ။ငလင်းဟာအင်ဒိုနီးရှားနိုင်ငံအရှေ့ဘက်မလူခုကျွန်းကမ်းခြေမှာဗဟိုပြုလုခတ်ခဲ့တာပါအခုချိန်ထိတော့ကြီးကြီးမားမားထိခိုက်ပျက်စီးဆုံးရှုံးမှုနဲ့ပတ်သက်လို့သတင်းထွက်ပေါ်တာမရှိသေးပါဘူ
းပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒီတိုင်းရင်းသားမျိုးနွယ်စုဝင်တွေနေထိုင်ကြတဲ့မြောက်ဝါဇီရစ်စတန်ဒေသမှာလုပ်နေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးကနေပြီးတော့ရလတ်ကောင်းတွေရဖို့နှီးပြီလို့ပါကစ္စတန်စစ်တပ်ကပြောပါတယ်မြောက်ဝါဇီရစ်စတန်နဲ့ခိုင်ဘာတောင်ကြားဒေသမှာဂျွန်လတွေကလုပ်နေတဲ့Sub E Azab စစ်စင်ရေးအတွက်စစ်သွေးကြွ1200ကျော်ကိုရှင်းလင်းတုတ်တင်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူဗိုလ်ချုပ် Azam Salim Bachwa က VOA ဒီဝါဌာနကိုပြောပါရယ်စစ်တပ်ဘက်ကလည်း200လောက်ကြာဆုံးခဲ့ပေမဲ့စစ်သွေးကြွတွေကိုစုံကန်းတိုင်အောင်ရှင်းလင်းသွားမယ်လို့သူကဆိုပါရယ်အရှေ့လက်ပိုင်းဒေသမှာ Islamic State စစ်သွေးကြွအဖွဲ့ပေါ်ပေါက်လာတဲ့အပေါ်မှာတခြားနိုင်ငံတွေလိုပဲပါကစ္စတန်ကလည်းစိုးရိမ်ပေမဲ့ပါကစ္စတန်ထဲမှာ အစ္စလာမစ္စတိတ်အဖွဲ့အပေါ်ထောက်ခံသူတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေကိုတော့သူကလက်မခံပါဘူး။ပါကစ္စတန်နိုင်ငံထဲမှာအစ္စလာမစ္စတိတ်စစ်သွေးကြွတွေပိုများလာပြီးပါကစ္စတန်အဖွဲ့ဝင်သစ်တွေကဒီနိုင်ငံထဲကအချက်အချာကျတဲ့နေရာတွေကိုတိုက်ခိုက်ဖို့ပြင်ဆင်နေကြတယ်လို့ပါကစ္စတန်ကနာမည်ကြီးသတင်းစာတစ်စောင်ကသတင်းတစ်ပတ်ကျော်ကပဲဖော်ပြခဲ့ပါတယ်။နိုင်ငံအနောက်တောင်ပိုင်းဘလူချီစတန်ပြည်နယ်တာဝန်ရှိသူတွေကပါကစ္စတန်အာဏာပိုင်တွေစီပေးပို့တဲ့လျှို့ဝှက်အစင်ခံစားရဲမှာအစ္စလာမစ္စတိတ်စစ်သွေးကြွတွေနဲ့ပတ်သက်တဲ့အချက်အလက်တွေပြောထားတယ်လို့ဒွန်သတင်းစာတွေမှာဖော်ပြခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့တဘာပတိဟာကြိုတင်ကြေညာခြင်းမရှိဘဲနဲ့အီရက်ကိုသွားရောက်ခဲ့ပါတယ်။ဗိုလ်ချုပ်ကြီးမာတင်ဒမ်စီဟာ IS စစ်သွေးကြွတွေကိုချိန်မုံနေတဲ့စစ်ပွဲနောက်အဆင့်တစ်ဆင့်အတွက်အမေရိကန်တပ်မှုတွေအီရက်အရာရှိတွေနဲ့ဆွေးနွေးဖို့စနေနေ့မှာပဲအီရက်နိုင်ငံမြို့တော်ဘက်ဒတ်ကိုရောက်ရှိသွားခဲ့တာပါ။အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကနေအီရက်မှာတိုက်ခိုက်နေတဲ့ IS စစ်သွေးကြွတွေပေါ်နေစဉ်လေကြောင်းတိုက်ခိုက်မှုတွေကိုလှုံ့ဆော်နေတာဖြစ်ပါတယ်။အိုင်အက်စ်စစ်သွေးကြွတွေကိုချိန်မုံမှုစစ်စင်ရေးတစ်စိတ်တစ်ပိုင်းဖြစ်နေအီရတ်မှာအမေရိကန်စစ်သည်1500ထိထပ်တိုးချခွင့်အမေရိကန်စစ်တပ်ကိုသမ္မတဘရက်အိုဘားမားကမကြသေးခင်ကပဲခွင့်ပြုခဲ့တာပါဒါပေမဲ့လို့လေဒီစစ်သည်တွေကိုဟိုတိုက်ခိုက်ရေးတာဝန်ယူမှာမဟုတ်ဘဲနဲ့အိုင်အက်စ်စစ်သွေးကြွတွေနဲ့တိုက်နေတဲ့အီရတ်နဲ့ကတ်တပ်ဖွဲ့ဝင်တွေကိုစစ်တင်တဲ့နဲ့စစ်ရေးအကြံဉာဏ်တွေကူညီပေးသွားမှာဖြစ်တယ်လို့အင်ဘူရောကပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားမှာဒီဆယ်နှစ်ကျော်ကြာနေပြီဖြစ်တဲ့တင်းမာမှုတွေကိုလျှော့ချနိုင်ဖို့အတွက်နှစ်နိုင်ငံခေါင်းဆောင်တွေဟာအစ္စလာမဘတ်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံသမ္မတတွေအပြင်အစိုးရတာဝန်ရှိသူတွေရဲ့သုံးရက်ကြာညှိနှိုင်းဆွေးနွေးပွဲဒီကနေ့မှအဆုံးသတ်ခဲ့ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အဆွန်ရောက်မှုကိုပူးပေါင်းတိုက်ဖျက်သွားမယ်လို့ခေါင်းဆောင်နှစ်ယောက်ကပြောကြားခဲ့ပါတယ်ရှင
်။
စနေနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မနနာချန်တို့ကကြီးညာပေးခဲ့ကြတာပါ။အခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေမှာတော့အရင်ဆုံးရန်ကုန်ကအမျိုးသားပညာရေးဥပဒေကိုမကျေနပ်တဲ့အကြောင်းသားဆန္ဒပြမှုသတင်းနဲ့စပါမယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကပ်ကွက်တဲ့နိုင်ငံလုံးဆိုင်ရာအကြောင်းသားထုတပိတ်ဆင်နွှဲနေတဲ့ဒုတိယနေ့မှာရန်ကုန်တက္ကသိုလ်ဝင်ဝမှာအာဏာပိုင်တွေဖက်ကတားမြစ်ကန့်သတ်မှုတွေရှိပေမဲ့ဆန္ဒပြအကြောင်းသားတွေကရန်ကုန်တက္ကသိုလ်ဝင်ထဲဝင်ရောက်ပြီးငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါရယ်။အကြောင်းသားထုရဲ့လိုလားချက်ကိုအစိုးရဥပဒေပြုလွတ်တော်အမတ်တွေတည်ရှိစေဖို့တောင်းဆိုတဲ့အကြောင်းသားတပိတ်တွေကို၄ရက်ဆက်တိုက်ရန်ကုန်မှာဆင်နွှဲနေကြတာဖြစ်ပါတယ်။ကျောင်းသားတပိတ်နောက်ဆုံးရအခြေအနေကိုမှတ်စုမုံကပြောပြပေးပါမယ်ရှင်
။လွတ်တော်မှာအတည်ပြုပြီးတော့သမ္မတဦးသိန်းစိတ်လက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေဟာဗဟိုချုပ်ကိုင်မှုစနစ်နဲ့ပညာရေးမူဝါဒတွေကိုချမှတ်ထားပြီးတော့ကျောင်းသားခွင့်ရေးတွေကိုလည်းကန့်သတ်ထိန်ချုပ်မှုရှိတဲ့ဒီမိုကရေစီစံနှုန်းနဲ့မညီဘူးဆိုပြီးတော့တနိုင်ငံလုံးကကျောင်းသားတွေကစန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကဘာကတာတက္ကသိုလ်ကျောင်းသားများတက္ကသိုလ်ကတက္ကသကကျောင်းသားခေါင်းဆောင်တွေဦးစီးပြီးတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးခေါ်ခဲ့ပြီးတော့ကျောင်းသားတွေ၄ရက်ဆက်တိုက်ဆန္ဒပြကြဖို့အစည်းအဝေးဆုံးဖြတ်ချက်ချခဲ့ကြပါတယ်။နိုဝင်ဘာလ14ရက်နေ့ကနေစပြီးတော့မြို့တော်ခမ်းမရှိမှာယာနဲ့ချီတဲ့ကျောင်းသားတွေကထိုင်တပိတ်ဆင်နွှဲခဲ့ကြပါတယ်။ဒီကနေ့ဒုတိယမြောက်နေ့မှာလည်းယာနဲ့ချီတဲ့ကျောင်းသားတွေစုဝေးပြီးတော့စီတန်းလှည့်လည်ဆန္ဒပြမှုတွေထိုင်တပိတ်ဆင်နွှဲမှုတွေလုပ်ခဲ့ကြပါတယ
်။
အခုကြားခဲ့ရတာကတော့ကျောင်းသားခေါင်းဆောင်တွေဟောပြောနေတဲ့အတန်ဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ဝင်းထဲကိုခြိတက်ဖို့စီစဉ်နေတဲ့အချိန်မှာအာဏာပိုင်တွေရဲ့တားမြစ်မှုကိုခံခဲ့ရပေမဲ့တက္ကသိုလ်ဝင်းထဲအထိရအောင်ဝင်ရောက်ပြီးဆန္ဒပြနိုင်ခဲ့ကြတယ်လို့ဆိုပါတယ်။ဒုတိယမြောက်နေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်လို့ဘာကသာအဖွဲ့ချုပ်သတင်းပြန်ကြားတာဝန်ခံကိုရဲရင်ကျော်ကအခုလိုပြောပြပါတယ်
။ဒီကနေ့ကျွန်တော်တို့ဒုတိယနေ့သဘိတ်မောက်ဆန္ဒပြတာကသမိုင်းလမ်းဆောင်ကနေပြီးတော့စပြီးတော့ကျွန်တော်တို့ခြိတက်လမ်းလျှောက်တယ်။နောက်လိုင်းမြန်မျိုးကိုကျွန်တော်တို့ဝင်ဖို့လိုင်းမြန်မျိုးကိုဖြတ်တယ်။ဒါပေမဲ့တိုင်းနယ်မျိုးလည်းပိတ်ထားတယ်။ရန်ကုန်တက္ကသိုလ်ဝင်းကိုလည်းပိတ်ထားတယ်။အဲဒီတော့ကျွန်တော်ရန်ကုန်တက္ကသိုလ်ဝင်းထိရောက်တဲ့အခါမှာဒီပရိလမ်းမထိတ်မှမဟုတ်ဘူးမှာတကားပိတ်ထားတဲ့အတွက်ဝင်ခွင့်တောင်းတယ်။ဖွင့်ပေးဖို့ပြောပေမဲ့အာဏာပိုင်ကဖွင့်မပေးဘူး။အဲ့တော့ကျွန်တော်တို့နှိုက်ရှေမှာကိတ္တထိုင်းနေပြီးတော့အာဏာပိုင်ကိုကျွန်တော်တို့အချိန်နိုင်ယူပဲပြေးတယ်။နိုင်ယူပဲပြေးတဲ့အခါတိသူတို့အာဏာပိုင်ကဖွင့်မပေးတဲ့အတွက်ကျောင်းသားတွေတူဦးချင်းကျွန်တော်တို့ကြောဝင်တဲ့မိန်းကလေးတွေရောယောက်ျားလေးတွေရောကြောဝင်ဝင်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီဝင်ဝင်သမကစောင့်မြင်နေရဖြစ်တဲ့ဒီပေါ်အောင်ကျော်တောက်တိုင်နေရမှာလမ်းနေတဲ့ဒီကျောင်းသားတွေအားလုံးစုဝေးရောက်ရှိပြီးတော့အခမ်းအနားကျင်းပတယ်ပေါ့နော်။သမိုင်းစင်နာကြီးမှာလည်းသမကလမ်းတော်ကိုလေးပြူတယ်။နောက်သမကစောင့်ဟောမြက်ခင်းမြန်မာ ရဲဘော်ဘူအောင်ကျော်နဲ့7 July တွင်ကြာဆုံးသွားတဲ့ចောင်းသားရဲဘော်အပေါင်းရဲ့နောက်ကိစ္စဆက်ကကြာဆုံးသွားတဲ့ចောင်းသားအပေါင်းကိုကျွန်တော်တို့အလေးပြုပါတယ်အဲ့ဒီနောက်မှာတော့ဝန်ထမ်းချင်းထိမ့်မှ10 minutes ညင်နဲ့ပြီးတဲ့အခါမှာကျွန်တော်တို့ကြေညာချက်သဘောထားဖတ်ကြားတာဒီ comedy ဝင်တဲ့အတူချင်းစကားပြောတာဘာကသားများဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကအမှားစကားပြောကြအဲ့ဒါပြောပြတဲ့နောက်ပိုင်းမှာကျွန်တော်တို့ចောင်းဝင်းထဲကနေပြန်ထွက်လာပါတယ်ចောင်းဝင်းထဲကထွက်တဲ့အချိန်မှာတော့ចောင်းအနာပိုင်းနေရာသောက်ဖွင့်ပေးပါတယ်ဟုတ်ကဲ့အဲ့ဒီကနေထွက်လာပြီးတော့ကျွန်တော်တို့ခုလဲတန်းဂုံးကြော်အောင်မှာကျွန်တော်တို့ထိုင်တပိတ်လုံနေပါတယ်
နောက်ရက်တွေဖြစ်တဲ့အမျိုးသားအနေနဲ့နိုင်ငံတကာကျောင်းသားများနေ့တွေမှာလဲကျောင်းသားတွေဘက်ကတပိတ်တွေဆက်လက်ဆင်နွှဲသွားမှာဖြစ်ပြီးတော့ကျောင်းသားတို့ရဲ့မကျေနပ်ချက်လိုလားချက်တွေကိုနိုင်ငံတော်အစိုးရတွေမဟုတ်ဘဲနဲ့ဒီဥပဒေကိုပြဋ္ဌာန်းခဲ့ရမှာအဓိကတာဝန်ရှိတဲ့ဥပဒေပြုလွှတ်တော်ကိုယ်စားလှယ်တွေကိုပါအတိပေးတောင်းဆိုပါတယ်လို့ကျောင်းသားတွေကဆိုပါတယ
်။ဒါသူတို့အတင်းအားဓမ္မလွှတ်တော်စင်းစင်ရောသမနာကိုနိုင်ကရောဒါပြဋ္ဌာန်းလက်မှတ်ထိုးလာတဲ့အတွက်ကျောင်းသားပြည်သူကဒါကိုကံွက်စမ်းကျင်မှုအတွက်ကျွန်တော်တို့ဒါသပိတ်မှောက်ခြင်းဖြစ်တယ်သူတို့လည်းစဉ်းစားစရာတခုတော့ဖြစ်မှာပါဘာလို့လဲဆိုတော့ဒီဥပဒေတွေလွတ်တော်တွေပြဋ္ဌာန်းခဲ့ပြီမယ်အခုကျောင်းသားတွေနဲ့ပတ်သက်တဲ့အမျိုးသားပညာရေးဥပဒေကိုပြဋ္ဌာန်းတဲ့အခါမှာသူတို့ရဲ့ဒီကျောင်းသားရောပြည်သူရောဒါလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ကိုကဒီပေါ်မှာအလေးထားခြင်းမရှိဘဲနဲ့ပြန်ငဲ့ညာခြင်းမရှိဘဲနဲ့သူတို့အတည်ပြုခဲ့တဲ့ပုံမှာဒီလိုတုံ့ပြန်မှုတွေတွေ့လာတဲ့ရှိလာတယ်ဆိုတော့တို့သူတို့သတိထားမိပါပါဒီမျိုးသားပညာရေးဥပဒေကိုအတည်ပြုဖို့စ조사နေချိန်မှာကန့်ကွက်ဖို့တာဝန်မကြည်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့အားနည်းချက်ကြောင့်မို့လို့ဒီလိုကိစ္စတွေဖြစ်လာတာပါဒီလိုကိစ္စတွေကိုလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောနိုင်ငံတော်အနေနဲ့ရောသို့ရအနေနဲ့ရောဒါအပေါ်မှာတာဝန်ရှိရှိနဲ့ပြန်ပြီးဖြေရှင်းပေးဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်အာဏာပိုင်တွေဘက်ကတားဆီးပိတ်ပင်ကန့်သတ်မှုတွေရှိနေပေမဲ့ကျောင်းသားတွေဘက်ကတော့နိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ပညာရေးမှုတွေကိုခိုင်ခိုင်မာမာချမှတ်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့ဘာကတာအဖွဲ့ချုပ်သတင်းပြန်ကြားတာဝန်ခံကဆိုပါတယ်အာဏာပိုင်တွေဘက်ကအခုချိန်ထိတော့ဆန္ဒပြကျောင်းသားတွေကိုဖမ်းဆီးမှုတွေမလုပ်ပေမဲ့တားဆီးပိတ်ပင်မှုတွေနဲ့စောင့်ကြည့်သတင်းရယူမှုတွေကိုလှုံ့ဆော်နေတာကိုတွေ့ရတယ်လို့ကျောင်းသားတွေကပြောပါတယ်။ကျောင်းသားတွေရဲ့ဆန္ဒပြမှုတွေမှာ88ကျောင်းသားခေါင်းဆောင်တွေဘက်ကလာရောက်အားပေးမှုတွေရှိတယ်လို့ငြိမ်းချမ်းရေးလှုပ်ရှားဆောင်ရွက်နေတဲ့ပန်းရလန့်အဖွဲ့ကလည်းငြိမ်းချမ်းရေးတချင်းတွေလာရောက်တည်ဆူအားပေးမှုတွေလုပ်ခဲ့တယ်လို့သိရပါတယ်ရှင်။
မဆုမုံရဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေစနေနေ့ညနေဖက်သတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းနောက်တစ်ပုဒ်တင်ပြပါရစေ။နေပြည်တော်မှာကျင်းပတဲ့25ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်ခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကိုရှမ်းလူမှုအဖွဲ့အစည်း12ဖွဲ့ရဲ့တောင်းဆိုချက်ကိုလည်းနားဆင်ရပါမယ်။သူတို့ရဲ့တောင်းဆိုချက်ကတော့မြန်မာနိုင်ငံအတွင်းတိုင်းရင်းသားဒေသတွေမှာထိုးစစ်တွေရပ်တန့်ပေးဖို့ပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေလှုံ့ဆော်ပေးရေးမြန်မာအစိုးရကိုအမေရိကန်သမ္မတတယောက်အနေနဲ့ဖိအားပေးတောင်းဆိုပေးဖို့ဖြစ်ပါတယ်။အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကတခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားငင်းချမ်းကြီးတည်ဆောက်နိုင်ဖို့အပြစ်ခံရစဲရေးအတွက်တွေ့ဆုံဆွေးနွေးနေပေမဲ့လည်းတိုင်းရင်းသားဒေသတွေမှာစစ်ရေးပဋိပက္ခတွေဆက်လက်ရှိနေတဲ့အရေးကိုဝိုင်းဝန်းကူညီဖြေရှင်းပေးဖို့အမေရိကန်သမ္မတဘာရက်အိုဘားမားကိုတောင်းဆိုထားတယ်လို့ရှမ်းလူမှုအဖွဲ့အစည်းရဲ့ပြောရေးဆိုခွင့်ရှိသူဂျိမ်းဟမ်ဖာက VOA ကိုခုလိုပြောပါတယ်
ဒီခေတ်ရဲ့ဆေးရုံမှာလည်းဒီလိုဟာရေးချင်တဲ့ပုံစံမျိုးဆိုတော့လည်းလည်းမမိတော့ဘူးခုတော့ဒီတိုင်းသားတို့ကမှငင်းချမ်းမျိုးတွေကဒီလိုဆိုင်ပေါ်တွေဆက်တော့ဖြစ်နေတယ်။ဒါပြီးတော့အစိုးရဘက်ကလည်းစစ်တပ်ဒီအားကိုဆက်တင်ဖြူနေတာရှိနေတယ်။အဲကြောင့်မို့အဲ့ဒီရေးကိုအရက်တန်ပို့ဖို့ဆိုပြီးကျွန်တော်တို့ဥပမာစီကိုအဲ့လိုမျိုးမှဆက်မှပို့ပေးတာဖြစ်ပါတယ်။
ရှမ်းပြည်နယ်အတွင်းမှာဆိုရင်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင်းမှာဒေသခံပြည်သူတွေအနေနဲ့လူခုရေးချိုးဖောက်မှုတန်ကိုခံနေရဆဲလို့မိုက်ရင်ခံဖကပြောပါတယ
်အဲရွာထဲမှာစစ်တပ်ကရှာလာတယ်ရွာသားတွေကလည်းကြောက်ရမလို့ရက်ဆက်ပြေးပြီးတော့နောက်တရွာမှာတိုင်းဖုန်းချောင်းခလုံးရတယ်အဲဒီရွာသားတွေသူတို့ကတလုံးအားသေးပေါ့နော်ကျင်းတူးတာတို့ပြစ်တွေဝါးတွေခုတ်ဝေးတာတို့ရေတွေဆက်ပြေးတာတို့ကပြည်သူစုတို့ကခိုင်းနေတယ်ဆက်ပြေးတော့ပြည်သူစုတွေဆိုရှင်လည်းအဲတွားလာဖက်ကိစ္စဆိုတော့ခံစားတာရှိရဲ့အများကြီးပဲပြည်သူစုပဲလူခေရရှုပ်ပေါက်ရလို့ရတယ
်2014ခုနှစ်စွန်လကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြည်တီးမြို့နယ်နဲ့မိုင်းရှူးမြို့နယ်ဘက်မှာမြန်မာစစ်တပ်ကနေစစ်ရင်အားတိုးချဲ့ထားခဲ့ပြီးရှမ်းပြည်တပ်မတော်ဘက်မှစစ်ရေးရထိုးစစ်ဆင်ခဲ့တဲ့အတွက်ဒေသခံ300ခန့်ရရွာကနေတိမ်းရှောင်နေရပြီးအခုချိန်ထိနေရကူမပြန်ရဲဘူးလို့လဲမိုက်ရင်ခံဖကပြောပါတယ်မြန်မာစစ်ရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တပြည်လုံးတိုင်းသားအပြစ်ခတ်ရစဲရေးညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT တို့အနေနဲ့တွေ့ဆုံဆွေးနွေးနေကြပြီးမြဲလဲတိကျတဲ့အဖြေတော့မရရှိခဲ့ပါဘူး။ဒါပေမဲ့အခုလိုစည်ရေးပြဿနာဖြစ်ပွားနေတာဟာတွေ့ဆုံဆွေးနွေးမှုအပိုင်းမှာမပြေလည်သေးတာကြောင့်လို့မြန်မာငင်းချမ်းရေးစင်တာတွေ့ဆုံဆွေးနွေးရေးဌာနတွဲဖက်ဒါရိုက်တာ ဦးအောင်နိုင်ဦးကအခုလိုပြောပါတယ
်။တနင်္ဂနွေလုံးဆိုင်ရာတိကျတဲ့ဆွေးနွေးကိုဘာကြောင့်လုပ်ရတယ်လဲဆိုတော့နံပါတ်၁ကတော့တနင်္ဂနွေလုံးဆိုင်ရာတိကျတဲ့ဆွေးနွေးကိုဒီနေ့ကိုတောင်းမဲ့လမ်းကြီးပြန်တော့တယ်။ဒုတိယကတော့တနင်္ဂနွေလုံးဆိုင်ရာတိကျတဲ့ဆွေးနွေးမှုရဲ့ဆွေးနွေးစာချုပ်ပါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးဆွေးနွေးပွဲတွေလုပ်နိုင်ဖို့အတွက်တန်းဖွင့်ပေးလိုက်တာဖြစ်တယ်။ဆိုတော့ဒီကြောင့်မလို့ကျွန်တော်တို့ဒီဖြူစာတွေကျွန်တော်တို့ဆွေးနွေးနေတာဖြစ်တယ်။အဲ့တော့အခုဖြစ်နေတဲ့ဒီစာတွေဟာဆိုလို့ရှိရင်ဆွေးနွေးပွဲတွေမှာမပြေလည်သေးတဲ့အတွက်ဖြစ်နေရတဲ့သဘောပါပဲ။အဲ့တော့ဆွေးနွေးပွဲတွေပြေလည်မယ်ဆိုလို့ရှိရင်တော့ဒီအခြေခံရဲ့ဆွေးနွေးကိုပုံပြီးခိုင်နိုင်မှာရှိပါမယ်ဆိုရင်တော့ကျွန်တော်ပြည်ပခါတွေကိုတဖြည်းဖြည်းချင်းရှုပ်ငြိမ်းသွားနိုင်တဲ့အနေအထားမျိုးရှိပါတယ်
။ရှမ်းလူမှုဖွဲ့စည်းတွေအနေနဲ့ကတော့တိုင်းရင်းသားဒေသတွေမှာထိုးစစ်တွေကိုရပ်တန့်ပေးဖို့လူကူရေးဖောက်ပြက်မှုတွေကိုရှောင်ရှားပေးဖို့ပြည်တွင်းငြိမ်းချမ်းရေးရရှိအောင်နိုင်ငံရေးဆွေးနွေးပွဲတွေကိုလှုပ်ဆောင်ပေးဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတအိုဘားမားကနေမြန်မာဆိုရကိုဖိအားပေးတောင်းဆိုပေးဖို့တိုက်တွန်းထားပါတယ်။တိုက်တွန်းသဘောထားကြေညာချက်တွေကိုတော့နိုင်ငံတော်သမ္မတယုံအမေရိကန်သမ္မတအိုဘားမားအမေရိကန်တန်ယုံတွေကိုပေးပို့ထားတယ်လို့လည်းရှမ်းလူမှုဖွဲ့စည်းရဲ့ပြောရေးဆိုခွင့်ရှိသူဂျိမ်းဟမ်ဖာကပြောပါတယ်။နေပြည်တော်မှာကျင်းပနေတဲ့25ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲကိုအာရှနိုင်ငံကထိပ်သီးခေါင်းဆောင်တွေကုလသမဂ္ဂအသွင်းမှုရုပ်မစ္စတာဘန်ဂီမွန်အမေရိကန်သမ္မတတို့ပါဝင်တက်ရောက်ခဲ့တဲ့အတွက်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေတိုးတက်မှုရှိလာနိုင်မယ်လို့မျှော်လင့်ကြောင်းကိုလည်းဂျိမ်းဟန်ဖာကပြောပါတယ်။အလားတူပြည်တွင်းပြည်ပနဲ့နိုင်ငံတကာရောက်ကချင်းလူမှုအဖွဲ့အစည်း28ဖွဲ့ကလည်းဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ရေးဆွဲဖို့အမျိုးသားရင်ကြားစည်းရေးအားဝင်ရောက်ပါဝင်ဆောင်ရွက်ဖို့စီပီဒုက္ခတဲ့ရေးတွေကိုကူညီဆောင်ရွက်ပေးဖို့ပါဝင်အချက်6ချက်ကိုလည်းနိုဝင်ဘာလ17ရက်နေ့ရက်စွဲနဲ့အမေရိကန်သမ္မတအိုဘားမားစီအိတ်ဖွဲ့ပေးစာရေးသားပေးပို့ခဲ့ပါတယ်။အမေရိကန်သမ္မတရဲ့မြန်မာနိုင်ငံခရီးစဉ်မှာလာမယ့်2025ရွေးကောက်ပွဲကိုတရားမျှတစွာကျင်းပပေးဖို့အခြေခံဥပဒေကိုပြင်ဆင်ရေးဆွဲနိုင်ဖို့မြန်မာဒီမိုကရေစီခေါင်းဆောင်တော်အောင်ဆန်းစုကြည်ကိုသမ္မတဖြစ်ခွင့်ပိတ်ပင်ထားတဲ့ဥပဒေကိစ္စရပ်တွေကိုဖိအားပေးပြောကြားဖို့အမေရိကန်လွှတ်တော်မှတ်တွေကနေတိုက်တွန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။
နိုင်ကွန်အိမ်ဆူစီတင်ပြတော်ရပါရှင်။အခုဆက်လက်ပြီးဒီကနေ့ညတိုက်ရိုက်လေးလိုင်းမှာဥကျော်စန္တာကပါအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါ။ပရာရှမခ်ကမြန်မာနိုင်ငံဟာအာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌရာထူးကိုတနှစ်တာထမ်းဆောင်ပြီးမြောက်ခဲ့ပြီဖြစ်ပါတယ်။ဒီတာဝန်ကိုထမ်းဆောင်စဉ်ဘယ်အတိုင်းဓာတ်ဒီအောင်မြင်မှုရရှိနိုင်ခဲ့ပါသလဲ။မြမအေးမြမဂုံသိခါတိုးမြင့်ကြီးပွားအောင်မြမအစိုးရအနေနဲ့ဘလောက်ထိဆောင်ရွက်နိုင်ခဲ့ပါသလဲတိမ်ဆောင်ရွေးမှားမှုတွေကဘယ်နေရာတွေမှာရှိခဲ့သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ် email ကြတာတော့ burmese@vnews.com ဖြစ်ပါတယ်။တရားပဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာ။ပဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ
်။ VOA American အသံရဲ့တရားလေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါရရှင်။တရားလေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ခုတော့နိုင်ငံတကာသတင်းတပုတ်ဖြစ်တဲ့မြောက်ကိုရီးယားနိုင်ငံဖက်အလက်ပေးရအောင်ပါ။မကြာခင်ကျင်းပတော့မဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလူသားထုပေါ်ကျိုးလွန်တဲ့ရာဇဝတ်မှုတွေကြောင့်မြောက်ကိုရီးယားကောင်းဆောင်ကိုနိုင်ငံတကာစစ်ရာဇဝတ်ခုံရုံးတင်ရေးမဲပေးဖို့အလားအလာရှိနေပါတယ်။ဒီလိုမဲမပေးခင်သူ့နိုင်ငံတွင်းကဖိနှိပ်ချုပ်ချယ်မှုတွေကိုပြုပြင်ပြီးတိုးတက်အောင်လုပ်ဆောင်ဖို့ကုလသမဂ္ဂကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်စီကိုစာရေးသားပေးပို့ခဲ့ပါတယ်။ VOA သတင်းဌာန Brand Baden သတင်းပေးပို့ထားတာကိုဆက်ပြီးတင်ပြပါရစေ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကိုလူသားထုအပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေအတွက်သူ့မှာတာဝန်ရှိကြောင်းရင်းညွှန်းပြောဆိုမှုတွေကိုပြောင်းလဲဖို့တမမဟုတ်ရှောင်ရှားနိုင်ဖို့မြောက်ကိုရီးယားကနှီးပေါင်းစုံနဲ့ကြိုးစားနေပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့အရေးယူဆုံးဖြတ်ချက်ဆိုင်ရာပြဋ္ဌာန်းချက်ကိုဥရောပသမဂ္ဂဂျပန်နဲ့ပူးတွဲကမကထပြုသူပေါင်း90ကျော်နဲ့ရေးဆွဲထားတာပါ။ကုလသမဂ္ဂလူအခွင့်အရေးစုံစမ်းရေးအရာရှိမဇူကီဒရုစမန်ကမြောက်ကိုရီးယားကနိုင်ငံရေးအကျဉ်းသားပေါင်း32,000ကိုမှတ်တမ်းပြုစုထားပါတယ်။အဲ့ဒီရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေထဲမှာအမြင့်ပြတ်တုတ်တင်တာ၊တပ်ဖြတ်တာ၊ကျွံပြုတ်ခိုင်းစေတာ၊ညှဉ်းပန်းနှိပ်စက်တာ၊ထောင်သွင်းအကျဉ်းချတာ၊မဒိန်ကျင့်တာ၊အတင်းအကျပ်ကိုပုံဖြတ်ချခိုင်းတာနဲ့တခြားလိမ်မိုင်းဆိုင်ရာအကြံဖက်မှုတွေပါဝင်ပါတယ်။ ကုလသမဂ္ဂရဲ့အရေးယူဆုံးဖြတ်မှုစာရမ်းမှာမြောက်ကိုရီးယားကောင်ဆောင်ကိုသူ့လုပ်ရက်တွေအတွက်တာဝန်ခံဖို့ရည်ညွှန်းတဲ့စာပိုက်ကိုဖြုတ်ပေးရမယ်ဆိုတဲ့တောင်းဆိုချက်နဲ့သူ့ကိုဖိတ်ကြားခဲ့တာလို့ကုလအကိုစလဲဒရစ်မန်ကပြောပါရယ
် Let me be very clear achieving
ကျွန်တော်ရှင်းရှင်းပဲပြောပြရစီတာဝန်ခံမှုတာဝန်ယူမှုရှိဖို့ဆိုတာသိကိုအဓိကကြပါတယ်ကုလထူးကိုစလဲကိုမြောက်ကိုရီးယားကိုဖိတ်ကြားရမှာကနဦးအပေးယူနေဖိတ်ကြားထားတာမျိုးမဖြစ်သင့်ပါဘူးကုလသမဂ္ဂရဲ့ရည်ရွယ်မှုစာရန်ကိုပြင်ဆင်ပေးစေတဲ့အခြေအနေမျိုးလည်းဖြစ်လို့မရပါဘူး
။ကုလသမဂ္ဂရဲ့စာရန်အပေါ်မဲပေးမှုအချို့ကိုအပြောင်းအလဲဖြစ်စေလိုတဲ့ကြိုးစားမှုအဖြစ်မြောက်ကိုရီးယားမှာအချင်းချထားခဲ့တဲ့အမေရိကန်တယောက်ကိုမကြခင်ကပဲလွတ်ပေးလိုက်ပါရယ်။အဲ့ဒီစာရန်မှာတာဝန်ယူမှုတာဝန်ခံမှုနဲ့ပတ်သက်တဲ့စာပိုက်ကိုဖယ်ရှားလိုက်ဖို့ကျူဘားနိုင်ငံကတာဝန်ခံလှုပ်ဆောင်နေပါရယ်။တကယ်လို့စာရန်ကိုပြောင်းလဲရမှာမဲပေးရွေးဖို့ဖြစ်လာပြီးအထွေထွေညီလာခံမှာမဲအရေးအတွက်များရင်စာရန်ကိုပြောင်းလဲရပါလိမ့်မယ်။ဒါပေမဲ့လည်းဒရုစမန်ကတော့ကုလသမဂ္ဂအနေနဲ့မြောက်ကိုရီးယားကောင်ဆောင်ကိုတည်တံ့တမန်ရေးအချက်အသေးကရှောင်ရှားနိုင်ဖို့စာရေးကမ်းလှမ်းခဲ့တယ်လို့ဆိုပါတယ
် We then requested that this be looked into
ကျွန်တော်တို့တောင်းဆိုခဲ့တာကအခုကိစ္စကိုအမြင့်ဆုံးကောင်ဆောင်ကပြန်လည်စစ်ဆေးပြီးအဓိကတာဝန်ရှိတဲ့သူကိုထည့်သွင်းစဉ်းစားပေးဖို့ပါ
လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်ရင်ငယ်ရွယ်သေးတဲ့မြောက်ကိုရီးယားကောင်ဆောင်ကိုအတိတ်ကလုပ်ရတဲ့အတွက်ရောအခုအချိန်ထိဆက်ဖြစ်နေတဲ့အနိုင်ကျင့်မှုတွေအတွက်ပါသူ့ကိုယ်သိရာဇဝတ်တရားခုံရုံးတင်မယ်ဆိုတာသတိပေးခဲ့ပါတယ်မြောက်ကိုရီးယားဘက်ကလည်းကုလသမဂ္ဂစာရန်ကိုဆန့်ကျင်ဖို့စီယုံတဲ့အနေနဲ့သူ့နိုင်ငံကအစ်မင့်အရာရှိတွေကိုရုရှားနိုင်ငံစီဆစ်လွတ်လိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့အရင်နှီးဆုံးမိတ်ဆွေတရုတ်နိုင်ငံကလည်းအထွေထွေညီလာခံမှာမဲပေးပြီးသဘောတူညီမှုရခဲ့ရင်နောက်အဲဒီစာရန်ကိုလုံခြုံရေးညီလာခံမှာမဲပေးဖို့စဉ်းစားမယ်အကြောင်းပြောဆိုသွားပါတယ်ရှင်။ပြောရေးကနေစနေနေ့ညနေဖက်သတင်းတွေကိုထုတ်လွှင့်ပေးနေပါရယ်ဒီကနေ့ည9:00နာရီမှာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေမှာတော့ဘလော့ဂါတွေပြောသည်မမတူရာလေးတွေနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြမှာပါပထမပိုင်းနာရီဝက်မှာလိုင်းလိုက်မီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစဆုံးကိုဖမ်းယူနားဆင်နိုင်ပါရယ်ရှင်အခုနားဆင်နေကြတဲ့စနေနေ့ညနေဖက် VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါရယ်ညနေပိုင်းအစီအစဉ်တွေအဆုံးမတ်ခင်မှာတင်အချင်းချုပ်ကိုမဆုမျက်မွန်ကတလဲအကျညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာတခုတည်းသောမဟာအင်အားကြီးနိုင်ငံဖြစ်တဲ့အတွက် ISIL အကြမ်းဖက်အုပ်စုကိုခြေမှုံရေးအနောက်အာဖရိကကအီဘိုလာရောဂါတိုက်ဖျက်ရေးကမ္ဘာရာသီဥတုဘူးနွေးလာမှုကိုကင်တွယ်ဖြေရှင်းရေးစတဲ့ကမ္ဘာပြည်ထောင်တွေကိုဥဆောင်ဖြေရှင်းဖို့ထူးခြားတဲ့တာဝန်ရှိနေတယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်အာရှပစိဖိတ်ဒေသအရေးကိုအမေရိကန်အစိုးရအနေနဲ့ဆက်လက်အာရုံစူးစိုက်သွားမယ်လို့လည်း G20 ထိပ်သီးစည်းဝေးပွဲအတွက်ရောက်ရှိနေတဲ့ဒီ Brisbane တက္ကသိုလ်မှာသမ္မတအိုဘားမားကစနေနေ့ရုံးကပြောကြားခဲ့တာဖြစ်ပါတယ်။ပြည်တွင်းစုစုပေါင်းထုတ်ကုန်တန်ဖိုး GDP ကိုကမ္ဘာမှာဒေါ်လာ1 trillion တိုးအောင်အစပြုဆောင်ရွက်မှုတစ်ခုအတိုင်းအကောင့်ထည့်ဖို့လှုပ်ရှားဖို့အတွက်ကမ္ဘာကောင်းဆောင်တွေကိုဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကတိုက်တွန်းပြီးတော့၉ချိန်မြောက်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးစည်းဝေးပွဲကို Brisbane မြို့မှာဖွင့်လှစ်ပေးခဲ့ပါတယ်။ကမ္ဘာကြီးမှာလုံခြုံရေးအန္တရာယ်တွေပြဿနာတွေပိုင်တဲ့အငင်းပွားမှုတွေရှိနေပေမဲ့လည်း G20 တက်ရောက်နေကြတဲ့ကမ္ဘာကောင်ဆောင်တွေအနေနဲ့စီးပွားရေးကိစ္စကိုလည်းအာရုံစိုက်တင်တယ်လို့ဝန်ကြီးချုပ်အဘတ်ကပြောကြားခဲ့ပါတယ်။နိုင်ဂျီးရီးယားစစ်သွေးကြွဘိုကိုဟာရမ်အဖွဲ့ကဒီနိုင်ငံရဲ့အရှေ့မြောက်ပိုင်းချီဘော့မြို့ကိုသိမ်းပိုက်လိုက်ပါတယ်။ဒီမြို့ဟာဆိုလို့ရှိရင်ဒီနှစ်ဆောပိုင်းတုန်းကဘိုကိုဟာရမ်အဖွဲ့ကနေပြီးပြန်ပေးဆွဲခဲ့တဲ့ကျောင်းသူလေး200ကျော်နေခဲ့တဲ့မြို့လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူဂျန်ဆာကီကတော့ချီဘော့မြို့အခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးတော့နိုင်ဂျီးရီးယားအစိုးရကိုဆက်လက်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအသစ်ပြထန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲကိုဒီကနေ့ရန်ကုန်မြို့မှာဒုတိယနေ့အဖြစ်နဲ့ကျောင်းသားတွေဆန္ဒပြခဲ့ပါတယ်။ကျောင်းသားတမကစာဦးဟောင်းရှိခဲ့တဲ့နေရာရှိမှာထိုင်သပိတ်မှောက်ခဲ့ကြပြီးတော့သူတို့ကိုဖမ်းချင်လဲဖမ်းနိုင်တယ်လို့ကျောင်းသားတွေကပြောခဲ့ကြပါတယ်။နောက်ပိုင်းမှာတော့ကျောင်းသားတွေဟာငြင်းငြင်းထန်ထန်နဲ့တက္ကသိုလ်ဝင်းထဲကနေပြန်ထွက်သွားခဲ့ကြပြီးမြက်ဆက်ပြီးတော့ဆန္ဒပြမယ်လို့ပြောပါတယ်ရှင်။တခါအင်ဒိုနီးရှားနိုင်ငံကမ်းခြေမှာဒီအင်အားပြင်းငရင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်အဲ့ဒီနိုင်ငံအရှေ့ပိုင်းဒေသတစ်ဝိုက်ကနေမိုင်190လောက်အထိကိုဆူနာမီသတိပေးချက်ကိုယာယီထုတ်ပြန်ခဲ့ရပါတယ်ရှင်။
တရင်အချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းတိုမီတာ24.32/40ရောကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမနန်းလောင်ပါရှင်။
This program has come to you from the Voice of America, Washington.